မြန်မာနိုင်ငံကို၄ရက်ကြာဒီသက်ဆိုင်ကြွချီလာတဲ့ပုတ်ဟမ်မင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာမွတ်စလင်ပြိပခောက်ကိုထဲ့သွင်းပြောကြားခြင်းမရှိတဲ့အတွက်ကျင့်ဝတ်တိတ်ခါတရားရုတ်ရော့သွားစရာမရှိဘူးလို့ဗိုလ်ထူးနေကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗာတီကန်နန်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်။ပုတ်ဟမ်မင်းကြီးအနေနဲ့ရိုဟင်ဂျာဆိုတဲ့ဝေါ်ဟာရကိုခေါ်ယူဆိုသုံးစွဲခြင်းမရှိတဲ့ပေါ်ဝေဖန်တန်တွေထွက်နေတာနဲ့ပတ်သက်လို့သူကတုံ့ပြန်ပြောဆိုလိုက်တာပါ။အဖြစ်အဆုံကိုကိုဇော်ဝင်းလိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။လူကုန်တိတ်ခါနဲ့လူအခွင့်အရေးတိုင်းသားလူမျိုးစုတိုင်းရဲ့ဓလေ့ထုံးစံနေအပေါ်လေးစားမှုကိုအခြေခံတဲ့ငြိမ်းချမ်းရေးဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်။ကာလရှည်ကြာဖြစ်နေတဲ့ပြည်တွင်းပဋိပက္ခတွေနဲ့ရန်လိုမုန်းတိမှုတွေကြောင့်ကြီးမားတဲ့ဝေဒနာတွေကိုခံစားခဲ့ကြရတယ်။လက်ရှိမှာငြိမ်းချမ်းရေးရှိအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့ဟာအရေးကြီးဆုံးနိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်ဖြစ်တယ်။စတဲ့ငြိမ်းချမ်းရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပိုဟမင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နိုဝင်ဘာလ28ရက်နေ့မှာတွေ့ဆုံပြီးပြောကြားတဲ့မင်ကွန်းထဲမှာရောမနေ့ကရန်ကုန်ကြိုက်ဆန်ကွင်းမှာကျင်းပတဲ့လူမှုအဖွဲ့ပြုဆုတောင်းပွဲအတွင်းမှာရောထည့်သွင်းပြောကြားခဲ့ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပဋိပက္ခအကြောင်းနဲ့ရိုဟင်ဂျာဆိုတဲ့ဝဟာရကိုထည့်သွင်းပြောဆိုခဲ့ခြင်းမရှိတာကြောင့်ကျင့်ဝတ်တိတ်ခါရုတ်ရော့သွားပြီးဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါ။အဲဒီလိုဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဗာတီကန်နန်းတော်ပြောခွင့်ရဂရက်ဘတ်ကရန်ကုန်မြို့မှာနိုဝင်ဘာလ29ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
် I find it really hard to think that the moral authority of the pope is somehow diminished
ရိုဟင်ဂျာရေးကိုထက်သွင်းပြောဆိုခဲ့ခြင်းမရှိခဲ့တဲ့အတွက်ပုံဟမ်းမင်းကြီးအနေနဲ့ကျင့်ဝတ်သိက္ခာတရားရုတ်ရော့သွားတယ်လို့ကျွန်တော်မထင်ပါဘူးလူတွေကမဖြစ်နိုင်တဲ့ကိစ္စကိုဖြေရှင်းပေးနိုင်မှုမမျှော်လင့်ကြပါဘူးပုံဟမ်းမင်းကြီးရဲ့ကျင့်ဝတ်သိက္ခာဟာအခုတိုင်းဆက်ပြီးတော့တည်ရှိနေမှာပါသူ့အနေနဲ့လှုပ်ရှားရှိတာတွေကိုဆက်ပြီးတော့လှုပ်သွားမှာပါခင်ဗျားတို့အနေနဲ့သူပြောခဲ့တာတွေမပြောခဲ့တာတွေပေါ်မှာဝေဖန်လို့ရပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပုံဟမ်းမင်းကြီးအနေနဲ့ကျင့်ဝတ်သိက္ခာတရားရုတ်ရော့သွားမှာမဟုတ်ပါဘူး
။မြန်မာနိုင်ငံကိုရောက်နေတဲ့လေးရကြာခီးစဉ်အတွင်းပုံဟမ်းမင်းကြီးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြည်ပခါကိုဘလောက်အထိလူသိရှင်ကြားပြောကြားမလဲဆိုတဲ့အပေါ်နိုင်ငံတကာအတန်းဝိုင်းကအလေးပေးစောင့်ကြည့်နေကြတာပါ။အောက်ဂုလ25ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လူမျိုးရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်အင်းနီဂျီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးသွားခဲ့ကြတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။စီးရီးယားပြည်တွင်းစစ်ကြောင့်ဂရီးနိုင်ငံလက်စ်ဘို့စ်ကျွန်းကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဧပြီလလယ်တုန်းကပိုယဟိုင်းမင်းကြီးတွားရောက်တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံခီးစဉ်အတွင်းပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုဘာကြောင့်မသွားခဲ့သလဲလို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဗာတီကန်နန်းတော်ပြောခွင့်ရဂရက်ဘတ်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် This was not like the trip to Lesbos okay trip to Lesbos was a refugee trip right this was a trip to Myanmar which we had made diplomatic relations with and they as the trip was being organized actually the refugee crisis was aggravated correct
ဒီခီးစဉ်ဟာ Lesbos ကိုသွားတဲ့ခီးစဉ်နဲ့မတူပါဘူး Lesbos ကိုသွားတာကဒုက္ခသည်တွေကိုသွားတွေ့တဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ကတော့ကျွန်တော်တို့နဲ့တန်တမာဆက်သွယ်မှုရှိတဲ့မြန်မာနိုင်ငံကိုလာရောက်လဲပတ်တဲ့ခီးစဉ်ဖြစ်ပါတယ်ပြီးတော့ဒီခီးစဉ်အတွက်ပြင်ဆင်နေစေကာလမှာပဲဒုက္ခသည်အရေးကပို့ပြီးတော့ကြီးထွက်လာခဲ့တာပါဒါဟာဒုက္ခသည်ခီးစဉ်ဆိုပြီးတော့စီစဉ်ပြီးတော့ထွက်လာခဲ့တာမဟုတ်ဘူးလို့ကျွန်တော်ဆိုလိုချင်တာပါဒုက္ခသည်တွေအရေးဟာပိုဟမ်မင်းကြီးတိကထားဆောင်ရွက်နေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ပိုဟမ်မင်းကြီးကဒုက္ခသည်တွေအကြောင်းရွှေ့ပြောင်းနေထိုင်သူတွေအကြောင်းကိုနေ့စဉ်နဲ့မြပြောဆိုနေတာပါဒါပေမဲ့ဒီခီးစဉ်ကတော့ဒုက္ခသည်တွေကိုသွားတွေ့ဖို့ရည်ရွယ်ပြီးတော့ပြင်ဆင်လာတဲ့ခီးစဉ်မဟုတ်ပါဘူး
ပေါ်ဟမင်းကြီးရန်ကုန်မြို့ကိုဆက်ရောက်တဲ့နိုဝင်ဘာ28ရက်နေ့မှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကချိုတင်စစ်ဆင်ထားခြင်းမရှိဘဲခီးရောက်မဆိုင်ပေါ်ဟမင်းကြီးကိုရုတ်တရက်တွားရောက်တွေ့ဆုံခဲ့တဲ့အပေါ်သူတို့အနေနဲ့အံ့အားသင့်ခဲ့ရကြောင်းအဲ့လိုတွေ့ဆုံဝင်ရဖို့အတွက်တမတော်ဘက်ကတောင်းဆိုလာခြင်းဖြစ်ကြောင်းခီးစဉ်ဖြစ်မြောက်ရေးစီစဉ်သူမြန်မာနိုင်ငံကက်သလစ်ဘာသာဝင်အသင်းကတာဝန်ရှိသူတဦးကမနေ့ဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ထုံးစံအရကတော့ပေါ်ဟမင်းကြီးအနေနဲ့တခြားအထင်ကရပုဂ္ဂိုလ်တွေနဲ့မတွေ့ဆုံခင်ရောက်နေတဲ့တိုင်းပြည်ကနိုင်ငံတော်အကြီးအကဲကိုအရင်ဆုံးတွေ့ဆုံလို့ရှိတယ်လို့ဆိုပါတယ်တချို့အနေနဲ့နိုင်ငံရေးရည်မှန်းချက်ရှိတယ်လို့အမြင်ရှိသူတွေအကြားအဲ့ဒီလိုရုတ်တရက်သွားတွေ့လိုက်တဲ့အပေါ်မေးခွန်းထုတ်เสียဖြစ်ခဲ့ပါတယ်မနေ့ဗုဒ္ဓဟူးနေ့မှာပဲပေါ်ရဟမင်းကြီးဟာရန်ကုန်ကြက်ဆန်ခွဲမှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကျင်းပခဲ့တာမှာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေခံစားနေရသူအများအပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေပျောက်ကွင်းအောင်လုပ်နိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်ပေါ်ရဟမင်းကြီးရဲ့မစ္စတာတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသအစုံကကက်သလစ်ဘာသာဝင်တွေအပါအဝင်ဝတ်ပြုပွဲကိုလာကြတဲ့ပြည်ရင်းပြည်ပကဘာသာစုံပေးတပ်ပေါင်း3000ခွဲလောက်တက်ရောက်ခဲ့တယ်လို့ခန့်မှန်းကြပါတယ်။ ခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာကိုသူ့အနေနဲ့သိရှိကြောင်းလဲပေါ်ရဟမင်းကြီးကဝတ်ပြုဆူတောင်းမှုအစမှာပြောကြားခဲ့ပါတယ်အဲ့ဒီနောက်မှာတော့ပေါ်ရဟမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဆရာတော်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးဘာသာရေးကိုအခြေခံတဲ့အကြံဖက်မှုတွေကိုဟန်တာပြီးဘာသာရေးမှာမေတ္တာတရားနဲ့ညီညာရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးကောင်းဆောင်တွေကမိန့်ကြားခဲ့ကြပါတယ်ဒီကနေ့နိုဝင်ဘာလ30ရက်နေ့မနေ့10:15မိနစ်မှာတော့ပေါ်ရဟမင်းကြီးဟာရန်ကုန်မြို့စိတ်မေရီကက်သီဒရယ်မှာလူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲကျင်းပပြီးနေ့လယ်7:05မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှာဖြစ်ပါတယ်ခင်ဗျ